ကာဇာကမ်းမြောင်ဒေသကဟားမတ်စစ်သွေးကြွတွေကိုပိတ်မှတ်ထားပြီးလေကြောင်းကနေဇက်တိုက်တိုက်ခိုက်နေတဲ့အကြောင်းအစ္စရေးဘက်ကပြောပါရယ်ဟားမတ်အသုံးပြုတဲ့မြေအောက်ဥမင်လှိုင်ကောင်းတွေလက်နက်တွေစစ်လက်နက်တိုးလောင်ထားတဲ့နေရာတွေမစ်ဆိုင်းတုံးပစ်ခတ်တဲ့ပစ်စင်တွေကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါရယ
်အခုကိုအင်းလက်ကောလောခလူစီယာဘိုင်အာဇာဝစ်ဝီဗတာIrgun Atero ve Anagat Hamas
Hamas အကြမ်းဖက်အဖွဲ့ဟာဂါဇာဒေသခံတွေရဲ့ပတ်ဝန်းကျင်ကအိုးအိမ်စာတင်ကြောင်းဆေးရုံတွေကိုတုံးပြီးအိမ်တွေရဲ့အောက်မှာလှိုင်ကောင်းတွေကိုတူပြီးပုံအောင်နေတဲ့အကြောင်းနဲ့ကိုယ်လုံခြုံရေးအတွက်စက်မနေပဲတောင်ဘက်ပိုင်းကိုထွက်ခွာသွားကြဖို့ Israel စစ်တပ်ရေတပ်ဗိုလ်ချုပ်ကြီး Daniel Hagari ကသတိပေးပြောဆိုထားတာပါ American ပြည်ထောင်စုကလည်း Hamas အဖွဲ့ဟာဂါဇာဒေသခံတွေကိုလူသားတိုင်းဖြစ်ဒဇာကန်လုပ်နေတဲ့အကြမ်းဖက်အဖွဲ့အစည်းဖြစ်တယ်ဆိုပြီးပြောဆိုနေပါတယ်။ဒီတော်တွင်စီးရီးယားနိုင်ငံဒါရာခရိုင်မှာအစ္စရေးဘက်ကတိုက်ခိုက်မှုကြောင့်စီးရီးယားစစ်သား၈ယောက်သေဆုံးပြီး9ယောက်ဒဏ်ရာရတဲ့အကြောင်းစီးရီးယားအစိုးရသတင်းဌာနကကြေညာထားပါတယ်။အစ္စရေးစစ်တပ်ကတော့စီးရီးယားဘက်က rocket တွေနဲ့အစ္စရေးဘက်ကိုပစ်ခတ်တိုက်ခိုက်နေတဲ့အတွက် jet တိုက်လေယာဉ်တွေနဲ့တုံ့ပြန်ချေမှုန်းလာလို့ပြောပါတယ်။